ထောင်ဒဏ်33နှစ်ချမှတ်တာခံရတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြန်လည်လျှောက်ထားမှုတွေကိုဒီဇူလိုင်လရင်းကြားနာမယ့်အစည်းအဝေးကိုနေပြည်တော်အထူးတရားရုံးကထုတ်ပြန်ခဲ့တယ်လို့အမှုမှလိုက်ပါဆောင်ရွက်ပေးနေသူတွေကစနေနေ့မှာပြောပါတယ်မနေ့ကစက်တင်ဘာမှာထောင်ဒဏ်30နှစ်ပြစ်ဒဏ်ချခဲ့တဲ့ရွေးကောက်ပွဲမဲမသမာမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ပြီးချိုးဖောက်မှုဆွဲချက်နှစ်ခုအတွက်ဇူလိုင်5ရက်ဗုဒ္ဓဟူးနေ့မှာကြားနာမှာဖြစ်ကြောင်းအမည်မဖော်လို့တဲ့တရားရေးတာဝန်ရှိသူနှုတ်ပြောကြားချက်ကို AP သတင်းကဖော်ပြပါဗျ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဒေါက်ဆန်းစုကြည်ကိုယ်တိုင်လူမှုနယ်ဆက်သွယ်ပြောကြားခွင့်မရတယ်လို့သူ့ရှေ့နေတွေဟာလဲ2021နှစ်ကောင်ပိုင်းလောက်ကစပြီးသတင်းဌာနတွေကိုပြောကြားခွင့်ပိတ်ပင်ခံရပါတယ်ထောင်နဲ့ပြစ်ဒဏ်9နှစ်ချမှတ်တာခံရတဲ့ရဟန့်ရင်ဝေယူမှုအပါအဝင်အဂတိလိုက်စားမှုဆွဲချက်5ခုအတွက်ကြားနာဖို့ဇူလိုင်12ရက်ဗိုလ်ထုကိုတက်မှတ်ထားတဲ့ပြန်ဇူလိုင်18ရက်အင်ကာနေ့မှာတော့စကားပြောဆက်လက်ဝဲထားရှိမှုနဲ့ကိုရိုနာဗိုင်းရပること်စ်ကန့်သက်ချက်ချိုးဖောက်မှုအပါအဝင်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်တာတွေအတွက်ကြားနာဖို့ရည်တမှတ်ပါတယ်။ဒေါက်ဆန်းစုကြည်ရှင့်နေတွေကသူမပေါ်ဆွဲချက်တင်တဲ့ပတ်သက်ပြီးကနဦးယူခံဝင်မှုအားလုံးလို့အပယ်ချခံပြီးဖြစ်ပါတယ်။ယူခံဝင်တဲ့ထက်ကအောက်ကြီးလိုက်စားမှု9မှုအတွက်တော့ဆုံးဖြတ်ချက်မချရသေးပါဘူး။ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း19မှုနဲ့ထောင်ဒဏ်စုစုပေါင်း33နဲ့ချထားတာပါ။ရှင့်နေတွေရဲ့ယူခံဝင်မှုပြင်ဆင်မှုတွေကဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်မရတာအပါအဝင်ချမှတ်ထားတဲ့ကန့်သက်မှုတွေကြောင့်အခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေရပါတယ်။ဒီဇင်ဘာလမှာနောက်ဆုံးတွေ့ခွင့်ရခဲ့ခြင်းကဆက်ပြီးနောက်ထပ်တွေ့ဖို့၅ချိန်လျှောက်ထားခဲ့ပေမဲ့အခုထိတွေ့ခွင့်မရသေးတယ်လို့အကြောင်းပြန်လာလည်းမရှိသေးပါဘူး။